အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီဥပဒေချမ်းဟာခုချိန်ထိအမျိုးသားလွတ်တော်မှာတရားဝင်တင်သွင်းထားခြင်းမရှိသေးတာကြောင်းလွတ်တော်နဲ့ရဆလုံးမှာဆွေးနွေးအတည်ပြုဖို့အချိန်လုံလောက်မှုမရှိဘူးလို့အမျိုးသားလွတ်တော်ဥပဒေချမ်းကော်မတီအတွင်းရင်မှသောက်တာမြညာနာဆိုကပြောဆိုလိုက်ပါတယ်။အပြည့်စုံကတော့ VOA
သတင်းထောက်မှတင်ပြလင်းကပြောပြပေးထားပါရှင်။ဟုတ်ကဲ့ပါ။လက်တလုံးဝေဖန်မှုတွေရှိနေတဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီဥပဒေချမ်းဟာအခုချိန်ထိအမျိုးသားလွှတ်တော်မှာတရားဝင်အဆိုတင်သွင်းထားခြင်းမရှိသလိုလွှတ်တော်တွင်မှအစဉ်အဆက်ဆွေးနွေးရအောင်မှဖြစ်တာကြောင့်ဒီလွှတ်တော်တက်တမ်းမှအတည်ပြုဖို့ဖြစ်နိုင်မှာမဟုတ်ဘူးလို့အမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီအတွင်းရင်မှထောက
ဆိုတော့လက်ခံလက်ခံနေဆိုတာအတီးပြို့မဟုတ်ဘူးနော်ဆွေးနွေးဖို့လက်ခံနေဆိုတဲ့ခါကျတော့မှဥပဒေချမ်းကော်မတီကိုရောက်လာမယ်ရောက်လာတဲ့ခါကျတော့မှဥပဒေချမ်းကော်မတီကမိလာသုံးသက်ချက်နဲ့သဘောထားမှတ်ချက်အချင်းခါလာသူ့တော်တင်းမယ်ပြီးရင်ဆွေးနွေးမဲ့လွှတ်တော်ကိုယ်စားရေးကိုဖိတ်ခေါ်အောင်မယ်ဆွေးနွေးမဲ့လွှတ်တော်ကိုယ်စားရေးလည်းရှိပါပဲလीဒီဥပဒေမျိုးဆိုတာအဲဆွေးနွေးကြအောင်မယ်ဆွေးနွေးပြီးတော့မှအဲ့ဒါအောင်မှတခါပြန်ပြီးတော့ဥပဒေချမ်းကော်မတီနေနဲ့ကြားနာရမယ်သူ့တော်အချင်းခါကထပ်တင်ရမယ်အဲ့တော့စဉ်းစားကြည့်လေဒီရက်20လောက်ကျန်တဲ့ကာလမှာပြီးနိုင်မပြီးနိုင်ဆိုတာဆုံးဖြတ်ကြည့်ပေါ့ဟဟလားเนาะအဲ့တော့ကဲအကျိုးသားရွတ်တော်ကနေပြီးတော့ကဲဘလို့ပဲဟလားဟိုအတီးတူးလိုက်တယ်ပဲထားထားပြည်သူလွတ်တော်ကြံနေတယ်เนาะအဲ့ဒီမှာတခါလွတ်တော်နှစ်ရက်သဘောကွဲတယ်ဆိုတာလည်းဖြစ်နိုင်သေးတယ်ဒါကြောင့်မလို့ဟိုကျွန်တော်တက်ပြတာက logically စဉ်းစားကြည့်ရင်ကိုဘလို့မှကိုမပြီးနိုင်ဘူးအချိန်ကာလအချင်းတွင်း
ဒီဥပဒေချမ်းကိုပြည်ထောင်စုအစင်အဖွဲ့ကတင်သွင်းတာမဟုတ်ဘဲစကိုင်းတိုင်းဒေသကြီးအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးတင်များကပုဂ္ဂလိကအဆိုအနေနဲ့တင်သွင်းဖို့တင်ပြထားတာပါအဆိုတင်သွင်းထားတဲ့ဦးတင်များကလည်းအခုအချိန်မှာကျမ်းမာရေးအခြေအနေအရာခွင့်ရက်ရှည်ယူထားတာကြောင့်တရားဝင်အဆိုမတင်သွင်းရသေးတာလည်းဖြစ်ပါတယ်ပုဂ္ဂလိကအဆိုအနေနဲ့တင်သွင်းမှုပြင်ဆင်ထားတဲ့ဒီအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီဥပဒေချမ်းဟာပြည်ထရေးဝန်ကြီးဌာနကတင်သွင်းထားတဲ့သမရတာဝန်ထမ်းဆောင်သူကိုကာကွယ်ပေးမဲ့ဥပဒေချမ်းနဲ့ရှင်ရင်လွှတ်တော်တွေမှာဆွေးနွေးဖို့ဒုတိယဦးစားပေးအဆင့်မှာပဲရှိနေတယ်လို့ဒေါက်တာမြညာနာဆိုကဆက်ပြီးတော့ပြောပြပါဗျ။အဲ့
တော့ဘာနဲ့သွားပြီးတော့လူကြီးကမှားနေလဲဆိုတဲ့အခါကျတော့အဲဒီနိုင်ငံတော်သမရရဲ့ဟိုလုံခြုံရေးကိုကောင်ရဆောင်ရှောက်တဲ့ဥပဒေအဲ့ဒါပြည်ထောင်ဝန်ကြီးဌာနကတင်လာတာအဲ့တော့ဥပဒေကိုတင်သွင်းတဲ့အခါမှာလဲသူကအစ်စ်နေရှိတယ် priority ပေါ့ first priority ကဘာကိုပေးထားတာလဲဆိုတော့ပြည်ထောင်စုအစ်စ်ဝန်ကြီးဌာနအဖွဲ့အစည်းများကတင်သွင်းလာတဲ့ဥပဒေများကိုဆွေးနွေးရမည်ဆိုတာပါတယ်ဦးစားပေးပြီးတော့အဲ့တော့ဒါက second priority ပဲ
ပြည်သူ့လွှတ်တော်ဘက်မှလည်းဘတ်ဂျက်ကိစ္စကိုအပူတပြင်းဆွေးနွေးနေရတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဦးသိန်းထွန်းဦးကအခုလိုပြောပါတယ်
ဒီ budget ကိုကျွန်တော်လုပ်နေရတဲ့ဟာကကျွန်တော်ဒီလွတ်တော်ပဲဒီတက်တာမှာအပြီးလုပ်သွားအောင်မဲ့ဟာရည်ရည်ရှိရမှာ
။အမျိုးသားလွတ်တော်တွေမှာအမတ်တွေလေးလာဖို့ဆိုပြီးဖြန့်ဝေထားတဲ့ဒီအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီဥပဒေချမ်းဟာနိုင်ငံတော်လုံခြုံရေးနဲ့ပတ်သက်ရင်တမရရဲ့အာဏာကိုရောကြစေတယ်ဆိုပြီးတော့ဥပဒေကျွမ်းကျင်သူတွေနိုင်ငံရေးကျွမ်းကျင်သူတွေကဝေဖန်နေတာလည်းဖြစ်ပါတယ်ရှင်။